လေးရှားနိုင်ငံမှာပြုတ်ရင်ပြောင်းလဲဖို့ကြိုးပမ်းခဲ့သူတက်ခဲနိုင်ငံရေးခေါင်းဆောင်အန်ဝါအီဘရာဟင်ဟာ၃နှစ်ကြာထောင်နှံကြားခံခဲ့ရပြီးတဲ့နောက်ဘီရင်ရဲ့လူငင်းချမ်းသာဝင်အမိန့်နဲ့ပြန်လည်လွတ်မြောက်လာပါတယ်။အသက်80ရွယ်ရှိဖြစ်တဲ့အန်ဝါဟာမလေးရှားပြည်ပစ္စမမြောက်ဆူတန်မိုဟာမက်နဲ့တွေ့ဆုံမှုပခုံးတိုင်ရာအတွက်စစ်ကူသားမှုခံယူနေတဲ့ကွာလာလမ်ပါဆေးရုံကနေဒီကနေ့ထွက်ခွာလာချိန်မှာတော့ရန်နဲ့ချီထောက်ခံသူတွေကြိုဆိုကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထက်ကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအချင်းပြဲခြားဆားမှုရှုတော်ဝင်နဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နာချက်ရာဇန်နဲ့နှစ်ပေါင်း60ကြာတိုင်ပြည်ကိုအုပ်ချုပ်လာခဲ့တဲ့ Barisan Nation ရဲ့ညွန်မောင်းဆွေရောက်ကိုသူပူးပေါင်းပါဝင်ထားတဲ့ Alliance of Hope အတိုက်ခံမဟာမိတ်ညွန်မောင်းဖွဲ့ကအနံ့ရခဲ့ပြီးနောက်မှာပဲလူငင်းချမ်းသာခွင့်နဲ့လွတ်မြောက်လာခဲ့တာပါဒီမိုကရေစီနဲ့လွတ်လပ်ရေးယက်တီချက်တွေနဲ့ဘာသာလူမျိုးမခွဲခြားပဲယက်တီခဲ့ကြတဲ့အတွက်ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့အပေါ်မလေးရှားနိုင်ငံသားတွေကိုလည်းအန်ဝါကချီးကျူးပြောဆိုလိုက်ပါတယ်အတိုက်ခံခေါင်းဆောင်အန်ဝါဟာ1981ခုနှစ်ကနေ2003ခုနှစ်ထိမလေးရှားနိုင်ငံကိုတင်းတင်းကြပ်ကြပ်အုပ်ချုပ်ခဲ့မှုတဲ့အသက်60နှစ်အရွယ်မာတီယာမိုဟာမက်နဲ့ပြန်လည်ပေါင်းစည်းခဲ့ပြီးနောက်မှာပဲရွေးကောက်ပွဲမှာညီမောင်ဖွဲ့ကအနိုင်ရခဲ့တာပါမာတီယာလက်ထက်မှာဒုဝန်ကြီးချုပ်နဲ့ဗန်နိုင်းဝန်ကြီးတာဝန်တွေယူခဲ့မှုတဲ့အန်ဝါ1999ခုနှစ်ကယာရုကထုတ်ပယ်မခံရခင်အချိန်ထိဝန်ကြီးချုပ်တာဝန်ကိုဆက်ခံမဲ့သူတူဖြစ်နေလဲယူဆခဲ့ရပါတယ်ဒါပေမဲ့2015ခုနှစ်မှာအန်ဝါကိုလိင်ရင်းဆက်ဆံမှုနဲ့ထောင်နှံ6နှစ်အပြစ်ပေးခဲ့တာပါမာတီယာပေါ်သူ့အနေနဲ့ခွင့်လွှတ်ကြောင်းအန်ဝါကပြောဆိုထားပေမဲ့တကြောပြန်ဝန်ကြီးချုပ်ဖြစ်လာတဲ့မာတီယာဆိုရတဲ့မှာပါဝင်မှုအစီအစဉ်မရှိကြောင်းလည်းပြောဆိုထားပါတယ်။ကမ္ဘာမှာအသက်ကြီးဆုံးရွေးကောက်ခံခေါင်းဆောင်တူဖြစ်လာခဲ့တဲ့အသက်92နှစ်အရွယ်မာတီယာကတော့အစိုးရအဖွဲ့ကိုနှစ်နှစ်ကြာအုပ်ချုပ်ပြီးအန်ဝါကိုအာဏာလွှဲပေးဖို့ကတိပြုထားတာပါ။အန်ဝါအနေနဲ့ကတော့ဝန်ကြီးချုပ်ရာထူးစက္ကန့်မှုအတွက်လွတ်တော်ကိုယ်စားလှယ်ဖြစ်အရင်ဆုံးရွေးချယ်ခံမှုလိုအပ်ပါတယ်။လက်တလုံးမှာတော့အန်ဝါရဲ့ဇနီးဖြစ်သူ1 Aziza 1 Asmeh ကဒုတိယဝန်ကြီးချုပ်ဖြစ်နေတာဝန်ယူထားပါတယ်။